အစ္စရေးနဲ့ပါလက်စတိုင်းတို့ကြားကြိုတင်သတ်မှတ်ချက်တစုံတရာမထားရှိပဲလူသားချင်းစာနာတဲ့အနေနဲ့82နာရီကြာအပြည့်ရက်ဆဲဖို့သဘောတူညီခဲ့ကြတယ်လို့အမေရိကန်နဲ့ကုလသမဂ္ဂတို့ကကြေညာလိုက်ပါတယ်အပြည့်ခတ်ရက်ဆဲရေးကိုဒေသစံတော်ချုပ်တောက်ချာနေမနဲ့၈နာရီမှစတင်မှာဖြစ်ပြီးတော့ဒီကာလအတွင်းဂါဇာမှာရှိတဲ့ရဲသားတွေကိုစစ်ဘေးတန်းကြောင်းအရန်ကိုလိုအပ်နေတဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းနွန်ကပြောပါတယ်ဒါပြင်ခုလိုအပြစ်ခတ်ရဆဲရေးအချိန်ကာလအတွင်းဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသွားတဲ့သူတွေကိုကြိုရာတွေစာနယ်ဇင်းခါပြန်လဲဖြည့်ဆည်းတာတွေနဲ့အဆောက်အုံတွေပြန်လဲပြင်ဆင်တာတွေလုပ်ဖို့လဲအခွင့်အရေးရကြမှာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်အဖွဲ့ဟာရေရှည်အပြစ်ခတ်ရဆဲရေးကိစ္စကိုဆွေးနွေးဖို့အတွက်လဲကိုင်ရိုမြို့ကိုချက်ချင်းခီးနေကြမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတွင်းမှူးချုပ်ဘန်ကီမွန်းကပြောပါတယ်အပြစ်ခတ်ရဆဲရေးကိုလက်ခံကြောင်းဟမတ်စ်ဘက်ကပြောလိုက်တဲ့ချိန်ထဲမှာပဲအစ္စရေးဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့နှစ်ဖက်စလုံးကအပြစ်ရဖို့အတွက်သဘောတူတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရောမစ္စတာဘန်ကီမွန်းကပါအာမခံပြောကြားခဲ့ပါတယ်။ဂါဇာဒေသမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း1300ကျော်တိဆုံးပြီးတော့အစ္စရေးဘက်ကစစ်သား56ယောက်နဲ့အရဲသား3ယောက်တိဆုံးခဲ့ပါတယ်ခင်ဗျာ။